အာရှဖွဲ့ဝင်နိုင်ငံသုံးနိုင်ငံကမြန်မာနိုင်ငံအတွင်းနိုင်ငံ၏မငြိမ်မသက်မှုတွေကိုကင်တွယ်ဖို့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမဲ့သုံးနိုင်ငံပုံစံချစ်ကပ်ပုံကိုအာရှခေါင်းဆောင်တွေကအင်္ဂါနေ့ကသဘောတူလိုက်ကြပါတယ်။လက်ရှိအရင်နဲ့နောက်အလဲကျဥက္ကဋ္ဌလောက်ကျမဲ့နိုင်ငံတွေကမြန်မာအရေးကိုကင်တွယ်ဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမတ်ဆူရီကပြောကြောင်းနီကေအေရှားသတင်းကဆိုပါတယ်။ဒါကြောင့်ဒီနေ့ကုန်ထီတော့ကမ္ဘောဒီးယားအင်ဒိုနီးရှားနဲ့လာအိုတို့ကမြန်မာအရေးကင်တွယ်ရေးအဖွဲ့ဝင်တွေဖြစ်လာကြမှာပါ။2024ခုနှစ်မှာတော့မြန်မာအရေးကိုကင်တွယ်ကြမဲ့သုံးနိုင်ငံအဖွဲ့ကတော့အင်ဒိုနီးရှားလာအိုနဲ့မလေးရှားတို့ပါဝင်ကြတဲ့အဖွဲ့ဖြစ်စရာရှိလာပါတယ်။ဒီလိုသဘောသုံးနိုင်ငံပုံစံကမြန်မာနိုင်ငံရဲ့အကြက်တဲကိုကင်တွယ်နိုင်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့မြန်မာအချင်းတွေကတစ်နှစ်ထဲနဲ့မပြောင်းနိုင်တာကိုလူတိုင်းနားလည်ကြတာကြောင့်ပါလို့မဆူဒီကသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်နေကြတာတွေရစဲရေးအတွက်လွယ်ကူ6မြို့အောင်အရင်ကအားထုတ်ခဲ့ပေမဲ့မောင်းမြင်ခဲ့ပါဘူးဒီနေ့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အင်ဒိုနီးရှားကတော့အာဆီယံအတွင်းမှာသဘောတူမျှချက်ရရှိဖို့တန်တမာရေးရာဆောင်ရွက်ပြီးမြန်မာစစ်ကောင်စီနဲ့လက်တွေ့လှုပ်ဆောင်လိုပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုအင်္ဂါနေ့ကတိကျကြေညာခဲ့ပြီးပအဝင်ပတ်သက်သူတွေကြားမှာယုံကြည်မှုစတင်ပေါ်ပေါက်လာနေပြီလို့လည်းပြောဆိုပါတယ်အင်္ဂါနေ့မှာပဲအာဆီယံငေါဆောင်တွေကမြန်မာနိုင်ငံဆိုင်ရာသဘောတူမျှချက်900အကောင့်ထက်ပေါ်မှုကိုပြန်လည်သုံးသပ်ခဲ့ကြပါတယ်ထိပ်သီးအစည်းအဝေးကအရေးပါတဲ့တိုးတက်မှုမမြင်ခဲ့ဘူးလို့သုံးသပ်ခဲ့ကြကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမတ်ဆူရီကပြောပါတယ်